စစ်တပ်ကအာဏာသိမ်းမှုကိုဆန့်ကျင်တဲ့အနေနဲ့ရန်ကုန်မြို့မှာတော့ကျောင်းသားတွေနဲ့အလုပ်သမားတွေဥဆောင်ပြီးတော့ဒီနေ့မှလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။ဒါဟာပြီးခဲ့တဲ့ဖေဖော်ဝါရီ1ရက်နေ့ကမြန်မာစစ်တပ်ကအရသာအစိုးရစီကနေအာဏာသိမ်းပြီးတဲ့နောက်ပိုင်းပထမဆုံးအကြိမ်ဖြစ်တဲ့လမ်းပေါ်ထွက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ကျောင်းသားတွေအလုပ်သမားတွေနဲ့တက်ကြွလှုပ်ရှားသူတွေဥဆောင်ပြီးတော့ဒီနေ့မနက်ပိုင်းကရန်ကုန်မြို့သမိုင်းဘက်ကနေအင်းစိန်လမ်းမကြီးအတိုင်းခြိတက်ပြီးတော့ဆန္ဒပြခဲ့ကြတာပါဆန္ဒပြတဲ့သူတွေခြိတက်ရလမ်းလျှောက်မှာတော့ဆန္ဒပြတဲ့သူတွေကလက်သုံးချောင်းထောင်ပြီးတော့စစ်အာဏာရှင်စနစ်ကြားဆုံးပါသေးစစ်အာဏာရှင်စနစ်လိုမရှိဒီမိုကရေစီရရှိရေးစတဲ့ကြွေးကြော်သံတွေကိုကြွေးကြော်ပြီးတော့ခြိတက်ခဲ့ကြတာပါဆန္ဒပြလမ်းတစ်လျှောက်မှာလည်းပြည်သူတွေကဆန္ဒပြတဲ့သူတွေကိုထောက်ခံအားပေးကြပြီးတော့ကားတွေကလည်းဆန္ဒပြတဲ့သူတွေကိုထောက်ခံကြောင်းပြသတဲ့အနေနဲ့ဟွန်းတွေတီးပြီးတော့အားပေးခဲ့ကြပါတယ်။ဒါပေမဲ့ကမာရုတ်လဲရန်မီပွိုင်မရောက်ခင်ဆိုင်းရင်ငိမ်းနားမှာတော့လုံခြုံရေးတပ်ဖွဲ့တွေကနေရာယူပြီးတော့ဆန္ဒပြတဲ့သူတွေကိုတားဆီးလိုက်တဲ့အတွက်ဆန္ဒပြတဲ့သူတွေဟာရှေ့ဆက်လို့မရပဲဖြစ်ခဲ့ပါတယ်။ဒါပေမဲ့ဆန္ဒပြတဲ့သူတွေနဲ့လုံခြုံရေးတွေကြားရုံရင်းဆန်ခတ်ပဋိပက္ခဖြစ်တာတွေမရှိပဲအေးအေးဆေးဆေးပဲရှိနေခဲ့ပြီးတော့ဆန္ဒပြတဲ့သူတွေကလုံခြုံရေးရတပ်ဖွဲ့ဝင်တွေကိုရေနဲ့အစားအစာတွေပေးတာလည်းရှိခဲ့ပါတယ်။အဲ့ဒါခင်ဗျားတို့တွေယူပါခင်ဗျားတို့တိုက်တူသုံးပြလိုက်ပါလေ။ကျွန်တော်တို့ဝမ်းလဲဝမ်းသာပါလေ။ဒီနေ့ကျွန်တော်တို့ကိုခင်ဗျားနာပြီးတော့ဘာမှမလုပ်တဲ့အတွက်ကျွန်တော်ဝမ်းသာပါလေ။ဒါပြည်သူ့ဘေးနဲ့ဖြစ်တာ။ဒါပြည်သူ့ရဲ့ရေ။ပြည်သူ့ရဲ့ရေ။ပြည်သူ့ရဲ့ရေ။အချိန်ထဲမှာပဲလဲလမ်းဘက်မှာလည်းနောက်ထပ်ဆန္ဒပြတာတွေရှိခဲ့တယ်လို့အလုံနဲ့စုလေအဝိုင်းတွေဘက်မှာလည်းဆန္ဒပြတာတွေရှိခဲ့ပြီးညနေပိုင်းမှာတော့လူစုခွဲလိုက်တယ်လို့သိရပါတယ်။ရန်ကုန်မြို့ကဒီနေ့ဆန္ဒပြပွဲအခြေအနေနဲ့ပတ်သက်ပြီးတော့ဒီဆန္ဒပြပွဲမှာပါဝင်ခဲ့သူတယောက်ကတော့ VOA ကိုအခုလိုပြောပါတယ်
။ဆန္ဒပြပွဲကိုဒီပြောကြတော့ကျွန်တော်ဝါလောက်ပေါ့ဆယ်နာရီခွဲလောက်မနေ့ဆယ်နာရီခွဲလောက်ပါပြည့်ရပေါ့နော်။အဲ့ဒီအချိန်မှာတော့ဟိုပေါ့လူစုကဟိုဆန္ဒပြဥတော်ဆန္ဒပြရတဲ့အခွင့်ဒီလက်ရှိတယ်လူလူကလည်းတရားပြီးဝိုင်းပြီးတော့ဝိုင်းရတယ်ပေါ့နော်အဲဒီအဖအားတို့နည်းနည်းဆိုးနေတာပေါ့လေလူလူတွေလည်းဒါပေမဲ့တဖြည်းဖြည်းလူလူတွေလည်းဟိုပေါ့ဟိုဆရာတက်ကြွလာပြီးတော့ဒီဆန္ဒပြပွဲဆန္ဒပြသမားတွေနဲ့အဲသူတို့ပူးပေါင်းပြီးတော့ပေါ့နော်ဟိုဆန္ဒပြကြတယ်နည်းနည်းချင်းချင်းလည်းဆန္ဒပြကြတယ်အဲဒီဆွဲလုံးကြုံရေးရှိတယ်ဒီလုံးကြုံရေးတွေကိုလည်းဆန္ဒပြသမားတွေကဒီသူတို့ခြေရန်ပါညာသူတို့တိုက်တယ်ဆန္ဒပြသမားတွေကဒီကြီးလူရဲ့ကြီးလူရဲ့ပုံပြီးတော့ခြေတွေကိုလည်းသူတို့ကကွန်ကရစ်ဘောနဲ့ဒရိုးတွေကိုပါအဲစီယုံနဲ့တဘောပေါ့အဲ့လိုလေးလောက်တဲ့ပြည်သူတွေနဲ့လူအပူပူပူများလာပုံများလာပြီးတော့အဲမင်းနေ့လေတနားရီလောက်ကြတော့သူဟောပေါ့ဒီဆဲရန်ဖက်တာရှင်းလာမှလူများဒီပရိုဂရမ်နာလူထောက်ပါတန်းပေါ့အဲတော့ငါနောက်တော့ဖူမီသွားတယ်ဖူမီပြီးတော့အဲလူလူကလည်းတော်တော်ကြွကြွနဲ့ပါဝင်တယ်အဲဒီရထွက်သွားတဲ့ကားထွက်သွားတဲ့ကားရဲ့အားလုံးကလည်းဒီမျက်သုံးချောင်းထောင်ပြီးတော့အလေးပြုတယ်အဲပြောရှင်ပြောဟောင်းမျိုးတရက်ဆက်ဒီဟွန်ဒီကကားလမ်းပေးလို့ဟွန်ဒီရမဟုတ်ပါနော်ဟွန်ဒီပြီးတော့ဒီဆန္ဒပြတာကိုဟောပေါ့အထောက်ခံတဲ့အနေနဲ့သူတို့ကဝိုင်းပြီးတော့ဆန္ဒထုတ်ခေါ်တဲ့ပေါ်ပါပဲဆန္ဒပြတာတော့လူလူကတော့အားလုံးကအဲတက်တက်ကြွကြွနဲ့ပါဝင်ကြတယ်ပေါ့နော
်ဒါပြင်မန္တလေးမကွေးနဲ့တခြားမြို့တွေမှာလည်းဒီနေ့မှာចောင်းသားတွေဥဆောင်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။မန္တလေးမြို့ကဆန္ဒပြပွဲအခြေအနေနဲ့ပတ်သက်ပြီးရန်နာဘုံတက္ကသိုလ်ចောင်းသားသမဂ္ဂအဖွဲ့ဝင်ဟောင်းတူဖြစ်တဲ့ကိုမင်းခန့်ကျော်လင်းကအခုလိုပြောပါတယ်
။ဒီမှာတော့အပြည်လေးနိုင်ငံလုံးတိုင်းတာနဲ့စပြီးပေါ့ဒီမှာကျွန်တော်တို့ကြားကြည့်ကြည့်ရမယ်။ဒီမှာနိုင်ငံလုံးတိုင်းတာနဲ့စတဲ့အချိန်ကျွန်တော်တို့မန္တလေးမှာဆိုရင်ကလူ300,000ခိုက်ခဲ့တဲ့ဆက်ပြီးတော့ဒီလက်သုံးချောင်းထောင်ပြီးတော့တိုင်းထောင်ပြီးတော့ကျွန်တော်တို့ကတည်းကရှိတာလေပေါ့နော်ပြည်ရောင်းမှာဆို15,000လောက်ယူတယ်ကောင်15,000လောက်မှာဒါခုံလေးပေါင်းပြီးတော့လူစုလေးလုပ်ပြီးတော့ပြားပတ်တယ်ကဆန္ဒပြရရှိတာလေပေါ့လေဒါနမဲ့ဒီအချက်ပေါ့နော်ကျွန်တော်တို့အဲ့ဒါကိုတော့ကျွန်တော်တို့နေတာညီမတွေဦးလို့ပဲကျွန်တော်သတ်မှတ်ထားတယ်ပေါ့လေ
ဒါပြင်ပဲခူးတိုင်းဂျိုးပင်ကောင်မြို့မှာတော့ဆန္ဒပြတဲ့သူတဦးကိုရဲတပ်ဖွဲ့ကဖမ်းဆီးသွားတယ်လို့လည်းသိရပါတယ်ဒီနေ့ဆန္ဒပြပွဲအခြေအနေနဲ့ပတ်သက်ပြီးရန်ကုန်မြို့ကတဦးကတော့
ကျွန်တော်တို့ကအားရတယ်လို့ပြောရမှာပေါ့နော်ဒါကကျွန်တော်တို့ဒီရဲ့ရည်ရည်တွေမှာလည်းဒီလူလူရဲ့ဆန္ဒကိုကျွန်တော်တို့ဒီ Facebook ကြီး Twitter တွေပေါ်မှာကျွန်တော်တင်ပြခဲ့ပြီးပြီပဲညာဘက်ဖုန်းနဲ့တန်ပေါင်းတန်ပေါင်းကြီးတီးရဲ့အိုးရဲ့ခွက်တီးပြီးတော့ကျွန်တော်တင်ပြခဲ့ပြီးပြီအခုကတော့နောက်တစ်ဆင့်အနေနဲ့ပေါ့နော်လူတွေက online ပေါ်မှာလည်းဆန့်ကျင်နေရတယ်မဟုတ်တော့ပဲနောက်တစ်ဖြစ်အနေနဲ့လူရပါတီပွဲကြောင့်အကြီးအကျယ်ပဲမခံကျင်စိတ်ကြောင့်ပဲပေါ့နော်ဒါမှမဟုတ်ဆက်ပြီးဆန္ဒပြကြတာလို့ကျွန်တော်မြင်ပါတယ
်အခုလောလောဆယ်မှာတော့အာနာပိုင်းဒီဘက်ကအင်တာနက် line တွေကိုဖြတ်တောက်ထားပြီးတော့ညမထွက်ရအမိန့်တွေစေုပ်ချုပ်ရေးကြီးညာတာတွေရှိလာနိုင်တယ်ဆိုပြီးတော့လည်းခမန်းပြောဆိုတာတွေရှိနေပါတယ်ဆန္ဒပြတဲ့သူတွေဘက်ကတော့နောက်ရက်ဒီမှာလဲဆန္ဒပြပွဲတွေကိုဆက်လုပ်သွားမယ်အလားအလာတွေရှိနေပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ